မြန်မာနိုင်ငံမှာမကြခင်ကျင်းပတော့မဲ့2015ရွေးကောက်ပွဲအောင်နိုင်ရေးဟာပါတီအောင်နိုင်ရေးတသက်သာမဟုတ်ဘဲဒီမိုကရေစီအောင်နိုင်ရေးပြည်သူအောင်နိုင်ရေးဖြစ်အောင်ကြိုးစားသွားမယ်အကြောင်းမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်လွတ်လပ်ပြီးတရားမျှတမှုရှိတဲ့ရွေးကောက်ပွဲဖြစ်မြောက်ရေးနဲ့ရွေးကောက်ပွဲမကျင်းပခင်တိုင်းပြည်အေဂျင်တီညင်ရေးပြည်သူတွေပူးပေါင်းပါဝင်ကြဖို့ကိုလည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတိုက်တွန်းလိုက်တာဖြစ်ပါတယ်အပြည့်စုံကိုဆက်သွယ်မေးမြန်းထားတဲ့မတ်ဆုမွန်ကတင်ပြမှာကိုနားဆင်နိုင်ပါတယ
်2015ပါတီစုအထွေထွေရွေးကောက်ပွဲကြီးမတိုင်ခင်အတိုက်ခံပါတီကြီးဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ရွေးကောက်ပွဲဆိုင်ရာပြင်ဆင်ဆောင်ရွက်မှုတွေရှေ့လုံငန်းစဉ်ဆုံးဖြတ်ချက်တွေနဲ့ပတ်သက်လို့ဗဟိုကော်မတီဝင်တွေရန်ကုန်မြို့မှာနှစ်ရက်တာတွေ့ဆုံခဲ့ကြတဲ့အစည်းအဝေးနောက်ဆုံးနေ့မှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်တာဆန်းစုကြည်ပြောဆိုခဲ့တဲ့2015ရွေးကောက်ပွဲအောင်နိုင်ရေးသဘောထားနဲ့ပတ်သက်လို့ကိုယ်တိုင်တက်ရောက်ခဲ့တဲ့ဗဟိုအလုံးမှုဆောင်အဖွဲ့ဝင်ဦးဝင်းမြင့်က VOA မြန်မာပိုင်းကိုအခုလိုပြောပါတယ်
ဘောဂျီဥက္ကဋ္ဌတော်ရဲ့အားလုံးကရှင်းရှင်းလေးပါပဲ။နောက်ဆန်ရွေးကောက်ပွဲမှာအောင်နိုင်ရေးဟာအဖွဲ့ချုပ်အောင်နိုင်ရေးမဟုတ်ဘူး။တိုင်းပြည်နဲ့ပြည်သူလူထုရဲ့အောင်နိုင်ရေးပဲဖြစ်တာမယ်။အဲ့ဒါကဒီမိုကရေစီအောင်ပွဲတွေဖြစ်တာမယ်။အားကြောင့်မို့ဒီနောက်ဆန်ရွေးကောက်ပွဲကအခုမှာတကယ်လို့ဒါဟိုအားလုံးကတောင်းရှိပြီးတော့ကိုယ့်အတွက်မို့ပဲနဲ့နိုင်ငံအတွက်ပေါ့ဗျာ။နိုင်ငံတူတဲ့ရတူတဲ့တောင်းအတွက်ဆောင်ရွက်နိုင်ကြဖို့တော့လိုအပ်တာပေါ့။အဖွဲ့ချုပ်အနေနဲ့အဖွဲ့ချုပ်ကပြည်သူလူထုအတွက်ဟလာဟိုတော့ကာလမှာဆိုလို့ရှိရင်ပြည်သူလူထုရဲ့ရှေ့ရနေပြီးကြံ့ကြံ့ခံခဲ့တယ်။ရှေ့ရနေမနှမနဲ့ရက်ပြီးခံရရှိတာခံခဲ့တယ်။ဆန်းတဲ့အခါကျရင်အဖွဲ့ချုပ်ဆန်မှုမဟုတ်ဘူးပြည်သူလူထုပဲဖြစ်ကြမယ်။ဒါအဖွဲ့ချုပ်ရဲ့ဥပဒေရဲ့နိုင်ငံချက်ပဲ။အဲဒါကျွန်တော်တို့ကပြည်သူလူထုပေါ်မှာလည်းအာဟုအာနာပြီးတာပြည်သူလူထုပေါ်မှာပါဝင်ဆောင်ရွက်မှုမရှိတဲ့လုပ်ငန်းမှမများဘဲလုပ်ငန်းမှအောင်မြင်မှာမဟုတ်တဲ့အတွက်ကျွန်တော်ကပြည်သူ့အမှုပြည်သူ့အဖွဲ့ဆိုတဲ့
အောက်တိုဘာလကုန်နိုဝင်ဘာလဇန်မှာကျင်းပနိုင်မွေးရှိတယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာထားတဲ့2015ရွေးကောက်ပွဲဟာလွတ်လပ်ပြီးတော့တရားမျှတမှုရှိတဲ့တပါတီတအုပ်စုကိုဗတ်လိုက်မှုကင်းတဲ့မျှတတဲ့ရွေးကောက်ပွဲဖြစ်အောင်အဖွဲ့ချုပ်အနေနဲ့ပြည်သူတွေနဲ့အတူဆောင်ရွက်သွားမှာဖြစ်တယ်လို့ပြောဆိုသလိုပဲရွေးကောက်ပွဲမကျင်းပခင်နိုင်ငံတွင်းတည်ငြိမ်မှုရှိအောင်ပြည်သူတွေကိုလည်းပန်ကြားခဲ့ပါတယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရလည်းဖြစ်တဲ့ဦးဝင်းမြင့်ကပြောပါတယ
်ဆက်ကြောပါမယ်2015ရွေးကောက်ပွဲအဲ့တော့ညာလူလတ်ပြီးတရားမျှတရုံမကဘူးတန်ရှင်းတဲ့ယူကော့ပွဲလည်းလူဖြစ်ဖို့လိုတာပေါ့လူလတ်တော့လူလတ်တဲ့အစတည်းကစီရင်ကလနာတွေကဟာလာတရားမျှတမှုမရှိဘူးတန်ရှင်းမှုမရှိဘူးဆိုရင်တော့မကောင်းဘူးပေါ့နိုင်ငံသားတိုင်းကဦးလီပါအခွင့်အရေးညီညီလိုက်ရမယ်လေဒါပေါ်ပြီးပုံချီတာဥပမာတန်ခမ်းတာလာပဲဟိုတဦးတယောက်ကိုစီရင်ကလနာတွေတဲ့ပိတ်ရင်တန်းနဲ့ကန့်တတ်ထားပြီးတော့ရှင်းပြန်ခိုင်းပြီးတော့တော်တော်ကတော့ချီအောင်တုတ်ပြီးတော့ချင်းချင်ခန်းပြီးတော့အဲဂျန်နက်အဲ့ဒီအချိန်ကြီးချက်ဒီနဲ့ကျင်းလို့တာတို့ပဲရှိတယ်သူတွေကပဲဟလာအနိုင်ရမယ်ဆိုရခါမျိုးကတော့ဒါဆိုလို့ရှိရင်တော့တရားမျှတဲ့တန်ရှင်းတဲ့ယူကော့ပွဲမဟုတ်ဘူးဆိုတာအစတည်းကပေါ်သွားမှာပဲလေဒါကြောင့်မို့ဒါမျိုးတော့မဖြစ်စီဘူးပေါ့ကျွန်တော်တို့ဥက္ကဋ္ဌညွှန်ကြားဆိုတော့2015ယူကော့ပွဲကနိုင်ငံအတွက်နိုင်ငံလူနိုင်ငံသားတွေအတွက်ချိုးပွေတစ်ခုပဲဒါကတည်းရဲ့တလားတနစ်စာမဟုတ်ဘူးကြဘောလုံးစာတသက်စာကိစ္စကျွန်တော်အားလုံးကပူးပေါင်းပါဝင်ဆောင်ရွက်ပြီးတော့နိုင်ငံသားအခွင့်အရေးမဆိုးရှိုးအောင်ကျောနိုင်မှာဒီမိုကရေစီအပြီးပွင့်နေခံစားရအောင်အားလုံးကတက်ညီမဲ့ညီနဲ့ဝိုင်းဝန်းချိုးပန်းဆောင်ရွက်ပြင်းနေလို့နောက်ကဂျန်သူကိုမိတ်ဆွေဖြစ်အောင်လုပ်ရမယ်မိတ်ဆွေကိုလည်းဒီတိုင်းပြည်နိုင်ငံနဲ့နိုင်ငံသားအတွက်ဆောင်ရွက်နိုင်တဲ့ပုံကူဖြစ်အောင်လုပ်ရမယ်ဒါကဘာလို့ဆိုပြည်သူပြည်သားတွေရဲ့အခွင့်အရေးရရှိအောင်လည်းဆက်လက်ဆောင်ရွက်ရမယ်ဆိုတော့ပြောတယ
်အခုလိုမျိုးရန်သူကိုမိတ်ဆွေဖြစ်အောင်ကြိုးစားသွားမယ်လို့ပြောဆိုခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ကတော့2015ရွေးကောက်ပွဲဝင်ရေးမဝင်ရေးကိုမကြခင်ကြေညာသွားဖို့ရှိပါတယ်ရွေးကောက်ပွဲကာလမတိုင်ခင်တိုင်းပြည်တည်ငြိမ်မှုရှိစေရေးအတိုက်ခံပါတီကြီးဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌကပြည်သူကိုပန်ကြားချက်အပါဝင် NLD ကနေဦးဆောင်ပြုလုပ်နေတဲ့မဲစင်ရင်စည်းစိမ်ရေးကိစ္စတွေနဲ့ပတ်သက်လို့လက်ရှိအစိုးရနဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတာဝန်အရှိဆုံးဖြစ်ပါတယ်လို့နိုင်ငံရေးအကဲခတ်ဒေါက်တာရံမျိုးသိန်းကတုံ့တက်ပါတယ
်ဒီကရွေးကောက်ပွဲမဆိုင်နေတည်ငြိမ်ရေးချမ်းပြီးတော့ရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတမှုရှိတာဟာခေတန်းကအစိုးရရဲ့တော့တက်မလို့ကာကွယ်ရေးဦးစီးချုပ်ကပြည်တော်စုရွေးကောက်ပွဲကော်မရှင်ရဲ့အဓိကတာဝန်ရှိတယ်လို့ကျွန်တော်ကမြင်ပါတယ်နောက်တစ်ဆင့်အနေနဲ့ကတော့အာဏာရဒီခိုင်ကျိုးပါတီမှာတာဝန်ရှိတယ်လို့မြင်ပါတယ်အဲဒီအခါကျတော့ဒေါက်တာဆုကြည်အနေနဲ့အဓိကတည်ငြိမ်ရေးချမ်းမှုနဲ့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကိုပေါ်ပေါက်ဖို့ဆိုရင်ဒီလူလူကိုပန်ကြားစရာမလိုပါဘူးကျွန်တော်အမြင်အားဖြင့်တော့နော်ပြည်တော်စုဆိုရာအာဏာရပါတီနဲ့တမတော်ကိုပြောဖို့လိုတယ်လို့ကျွန်တော်မြင်ပါတယ်ဗျ
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပထမဆုံးအကြိမ်ဗဟိုကော်မတီပြင်ဆင်မှအကြိမ်မြောက်အစည်းအဝေးကိုဇွန်လ23ရက်နေ့နဲ့ဇွန်လ24ရက်နေ့နှစ်ရက်တာရန်ကုန်မြို့ရွှေဘုံတိုင်းမြို့နယ်တော်ဝင်နှင်းစီခန်းမှမှကျင်းပခဲ့ပြီးတော့အဖွဲ့ချုပ်ရဲ့ဗဟိုလုံးမှုဆောင်ကော်မတီဝင်တွေနဲ့ဗဟိုကော်မတီဝင်100ကျော်တက်ရောက်ခဲ့ကြပါတယ်ရှင်။